ကျောင်းနိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအရ60ကျော်လာပြီဖြစ်ကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်ပြီးအတော်အလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်စပ်ကုန်စည်စစ်ဆင်မှုလည်းလုံးဝရပ်တန့်သလောက်ဖြစ်သွားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုညင်းညံကပြောပြပေးပါမယ်ခင
်ဗျ။ရွှေလီမှာကိုဗစ်အထူးပြုလူနာအသစ်2ယောက်ဒီနေ့ထပ်တိုးပြီးမတ်လကုန်ကနေဧပြီလ6ရက်နေ့အထိ68ယောက်ရှိသွားပြီလို့ယူနန်ကျန်းမာရေးကော်မရှင်ကဒီနေ့ထုတ်ပြန်လိုက်တာပါ။မြန်မာတရုတ်နယ်စပ်ရွှေလီနဲ့ကျဲကောင်နှစ်ခုမှာကိုဗစ်ရောဂါတွေတွေ့ရှိပြီးစစ်ဆေးမှုတွေစတင်လှုပ်ဆောင်ရာကနေအခုလိုထပ်မံတွေ့ရှိခဲ့ရတာပါဒီအထဲမှာမြန်မာ15ယောက်ထက်မနည်းကူးစက်ခံထားကြအောင်စီရင်တွေမှာဖော်ပြထားပေမဲ့အရင်အတွက်အတိအကျကိုတိတန့်ခွဲထုတ်ပြထားတာမျိုးတော့မရှိပါဘူးရောဂါပြန်စတွေ့တဲ့ကျဲကောင်ကိုလော့ကဒေါင်းချထားပြီးတော့ရွှေလီကိုတော့ဒီရက်ပိုင်းမှာဆက်တိုက်ပိတ်လိုက်တာပါကျန်းမာရေးအတွက်တိတန့်ဆောင်ကြည့်ခံနေရတဲ့မြန်မာအများစုကလည်းကုန်ကြစည်တွေရှိလာပြီးအလုပ်တွေပိတ်ထားလို့အခက်အခဲတွေကြုံနေရတယ်လို့ဂျင်နာနွေထွေပရာဟိတအဖွဲ့ကဦးနောင်နောင်က VOE ကိုပြောပြပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီတော့ဒီမှာတော့အခုလောဆယ်နေတာတော့အပေါ်တော့ပိတ်နေကြတာ။ပြန်ဆောက်လို့မရတာတခုလောက်ကနေပိတ်ထားတယ်တော့လာလို့မရဘူး။၅ရက်နေ့ကတော့အဲ့ဒီရောဂါတာအဖြစ်လို့ဆိုပြီးမှတရက်ပိတ်ပြီးမှမနေ့ကတော့လည်းဖိုးပြီးရဲ့ကျန်းမာရေးဘုရိုးဆေးပေါ့။ဆေးနေတာတော့အခုရရမယ်ဟိုတယ်မှာတော့ပြောထားတဲ့အခါကျရင်ဒီငွေကြီးတွေကဒီမတန်တဆာကြီးတွေပေါ့ကိုမတန်တခုလို့ပြောလဲတလားသာတော့လောကမရတဲ့ဟာတွေကိုဒီပေးရတာရှိရတယ်နော်အဆုံးမပြေတာလေးရှိတော့ပေါ့ငနေငနေတော့ကျွန်တော်အခုကြီးနေတယ်ဒီယောဂမရှိဆိုရင်တော့ခါလို့ရနေတယ်ခါလို့ရလို့လာကလာတော့တယ်လောကကြီးပေါ့တော်တော်နေတတ်တယ်နော
်အကန့်အသတ်နဲ့သွားနေတယ်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကလည်းမနေ့ကစပြီးလုံးဝရက်တန့်သွားပြီးတော့ဆန်ပါဝင်တကြားကုံကြောင်းနဲ့ရေရွက်ကုံတွေတင်ပို့လို့မရတော့ဘူးလို့မူဆယ်ဆန်ကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ
်။အရှိလီမျိုးတွေကတွေကတော့ဈေးတော့ဖောက်ဖို့လို့မရတော့ဘူး။ဒါအိမ်ကမှနေတိုင်းလား။အဲ့ဒီအတွက်ခိတ်ကတော့လုံးဝပြေးလိုက်တယ်။တကယ်ဒေလစ်ကဖွင့်မယ်ဆိုတော့မကြည့်ဘူး။လော်ဒေါင်းချတာတပတ်တော့ချလာတယ်။ဒီအတွက်တရုတ်မြန်မာဒေသကုံတွေကလုံးဝရက်တက်မလို့ဖြစ်သွားပြီ။ဒါပေမဲ့ခရီးတွေတို့တဖားပြီးလို့ကြတော့ရှိလီမျိုးနဲ့ဆယ်မန်လောက်ဝေးတဲ့ချေဆန်းကျော့ခိတ်ကနေတော့ဝင်ခွင့်ပြုတယ
်။ဧပြီလ5ရက်နေ့အထိယူနန်ပြည်နယ်ကလူပေါင်း9000ကျော်ကိုကာကွယ်ဆေးထိုးပြီးပြီဖြစ်ကြောင်းယူနန်အစိုးရရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ဒါဟာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီနဲ့ကျဲကောင်မှာတနှစ်ကြာပြီးဒုတိယအကြိမ်မြောက်ကူးစက်တာလည်းဖြစ်ကြောင်းတရုတ်သတင်းတွေမှာရေးသားကြပါတယ်ခင်ဗျာ။